ဆီးရီးယားနိုင်ငံမှာ IS သွေးကြွတွေကအစ္စလမ်ဘာသာရဲ့သာသနာဆောက်နိုင်ငံနေမြေဒီနေရာကိုသူတို့ပိုင်တဲ့နေရာလို့ကြွေးကြော်ထားတဲ့ဒေသကနောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကကြောတော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တွေတောက်ကြံတွေကပြန်ပြီးတော့တင်ယူဖို့လှုပ်ရှားနေကြပါပြီ။ဒီနေရာမှာကျန်နေတဲ့ IS သွေးကြွတွေကိုရှင်းလင်းဖို့ Syria Democratic တပ်ဖွဲ့ဝင်တွေဆောင်ရွက်နေကြတာလို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်က Twitter လူမှုကွန်ရက်ကနေတဆင့်ကြေညာခဲ့တာပါ။အချိန်တစ်ပတ်တွင်းမှာပဲ Syria နိုင်ငံရှေ့မြောက်ပိုင်းက IS တွေထိန်းချုပ်ထားတဲ့ Bahus Yaha ပြန်ပြီးတော့လွတ်လပ်မှုရှိလာလိမ့်မယ်လို့ Syria Democratic တပ်ဖွဲ့ရဲ့တမှုကနေပြောခဲ့ပြီးနောက်တရက်ကျမှပဲရှင်းလင်းရေးတွေလှုပ်ဆောင်လာတာဖြစ်ပါတယ်။တစားကန်အဖြစ်ရှိနေခဲ့ကြတဲ့ထောင်ထဲချီတဲ့ရက်သူရက်သားတွေကိုဘေးလွတ်ရာကယ်ထုတ်ခဲ့ပြီးIS သွေးကြရရဲ့နောက်ဆုံးခြေကုပ်စခန်းဘဟုစ်ရွာကိုရှင်းဖို့တောက်ကြနေညနေ6နာရီမှာစစ်စင်ရေးစတင်ခဲ့တယ်လို့ Syria Democratic တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Mustafa Bali က Twitter မှာရေးသားဖော်ပြပါရတယ်။ဒီစစ်စင်ရေးမှာတပ်ဖွဲ့ဝင်အင်အား1000ခွဲပါဝင်ပြီးတော့ American နဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးတွေနဲ့ပါပါဝင်ဆွေးနွေးနေကြတာလို့ Syria Democratic တပ်ဖွဲ့ရဲ့အရာရှိတူက VOA ကိုပြောပါရတယ်။